ုလသမဂ္ဂဆိုင်ရာကိုလှုပ်ခြံဖို့အတွက်ကြံစည်မှုဆက်ဆဲခြင်းနဲ့နယူးယောက်မြို့ကမြန်မာနိုင်ငံသားနှုတ်ကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးအရေးယူထားပါတယ်။မြန်မာနိုင်ငံသားတွေဖြစ်တဲ့အသက်28နှစ်အရွယ်ချိုဟင်းထွန်းနဲ့အသက်20အရွယ်ရေဟင်းဆိုတို့နှစ်ဦးကိုစံမကြီးကိုလှုပ်ခြံဖို့အတွက်ပူးပေါင်းကြံစည်မှုနဲ့ဖမ်းဆီးလိုက်တယ်လို့နယူးယောက်တောင်ပိုင်းခရင်တရားသူကြီးအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI နယူးယောက်ရုံးနဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာရုံးကတောက်ကြံနေမှာပူးတဲ့ညင်ညာလိုက်တာပါ။စံမကြီးကိုအပြင်းထန်ဒဏ်ရာအောင်ဒါမှမဟုတ်တတ်ဖြတ်ဖို့အတွက်ဇူလိုင်လလောက်ကနေအောက်တိုဘာလဆန်းတဝိုက်လောက်အတွင်းဖိဝဲကြံစီခဲ့တယ်လို့တရားခွင်မှတ်တမ်းတွေမှာဖော်ပြထားပါတယ်။အမေရိကန်အာဏာပိုင်တွေရဲ့စုံစမ်းဖော်ထုတ်ချက်အရပူးပေါင်းကြံစီမှုမှာပအဝင်သူတွေဖြစ်တဲ့ဆက်ဆဲခံရတဲ့သူတို့ဖြစ်တဲ့ချိုးဟင်းချော့ဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားတုံးနဲ့ဆက်သွယ်တန်လျင်ခဲ့တယ်လို့ဆိုပါတယ်။လက်နက်ပွဲစားနဲ့တန်လျင်ရမှာတမကြီးရာလူကနေဖယ်ရှားအောင်ဖယ်ရှားပြောင်းအတွက်အပြင်းထန်ဒဏ်ရာရတဲ့အထိလုပ်ဖို့ဒါမှမဟုတ်အပြည့်ချင်းပြဖို့သဘောတူခဲ့ကြတယ်လို့ပြောပါတယ်။လုံရဲ့အကြံစီတွေအတွက်အစီအစဉ်တွေအတွက်ဆွဆဲခံထားသည့်နောက်ကျောက်ဖြစ်တဲ့ရေဟင်းစော်ကိုဒေါ်လာ4000နှစ်ကြိမ်ဆွဲပေးခဲ့ပြီးနောက်ထပ်1000ထပ်ပြီးပေးဖို့လည်းသဘောတူခဲ့တယ်လို့တရားရုံးမှတ်တမ်းမှာဖော်ပြထားတာပါ။ဖမ်းဆီးခံထားရသူတွေကိုအပြစ်ရှိကြောင်းတရားရုံးကလည်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်နဲ့5နှစ်ကြာခံနိုင်ပါတယ်။တမကြီးဦးကျော်မိုးထွန်းဟာဖေဖော်ဝါရီလရက်နေ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လူရဲကိုဆန့်ကျင်ကြောင်းတရားဝင်ကြေညာထားတာဖြစ်ပြီးအာဏာသိမ်းတဲ့လူရဲနဲ့နောက်ဆက်တွဲလူခွင့်ရချိုးဖောက်မှုတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာအသိုက်အဝန်းမှာတင်ပြနေသူဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့တမကြီးကိုယာဉ်ကြီးကနေဖယ်ရှားပြီးနိုင်ငံတော်တည်ဆောက်မှုနဲ့အလို့ရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်။